စံတင်နေတဲ့ထိဆက်နေတဲ့မြန်မာထိုင်း21ချောင်းဒုက္ခတဲ့စခန်း၅ခုမှာနေထိုင်ကြတဲ့ဥယျာဉ်ရှိပြောင်းနေထိုင်ရသူ6000လောက်ဟာမြန်မာစစ်တပ်ရဲ့လေကြောင်းစစ်ဆင်ရေးလုပ်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့မြန်မာနောက်သတင်းမှာဖော်ပြထားပါတယ်။ထိုင်းနယ်စပ်စံတင်နေဒုက္ခတဲ့များဆိုင်ရာကော်မတီ SSRC TV ကထုတ်ပြန်တဲ့အကြေညာချက်အရဆိုရင်အဲ့ဒီဒေတာတချို့မှာမြန်မာဘက်ကထိုးစစ်ဆင်မှုရှိနေတဲ့အတွက်သတိထားဖို့မြန်မာစစ်တပ်ရဲ့တပ်ချီလိမ့်မျိုးနဲ့နယ်စပ်ရေးရာကော်မတီကလည်းပြည်ရတဲ့တရင်ပတ်တယ်မှာပဲထိုင်းစစ်တပ်ရဲ့မဲဆိုင်နေဆက်ရေးအဖွဲ့ကိုအကြောင်းကြားရတယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်ကနေဆက်တလျှောက်မှာစံတီပြန်လဲထူထောင်ရေးကောင်စီ RCSS SSC ကိုထိုးစစ်ဆင်ဖို့အတွက်ပြင်ဆင်နေကြောင်းတိုက်ခိုက်မှုတွေအတွင်းထိုင်းမျိုးပေါ်ကိုမြန်မာစစ်တပ်ကြီမကြအောင်လှုပ်ဆောင်မှာဖြစ်ကြောင်းမတ်လ30ရက်ပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဆိုပါတယ်။ RCSS SSC အဖွဲ့ဟာထိုင်းနိုင်ငံချင်းမိုင်းချင်းလိုင်နဲ့မေဟောင်းဆောင်ပြည်နယ်တွေအတွက်မှာအခြေစိုက်ထားတာဖြစ်ပါတယ်။အဲ့ဒီပြည်နယ်တွေထဲမှာမြန်မာဒုက္ခသည်စခန်း၅ခုရှိနေတာဖြစ်တဲ့အတွက်စခန်းတွင်းနေထိုင်သူဒုက္ခသည်တွေအတွက်ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီကစိုးရိမ်ကြောင်းပြောပါတယ်။ဒီဒုက္ခသည်တွေဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်1992တွေကတည်းကဒီစခန်းတွေမှာရောက်ရှိခိုးလုံနေကြတာဖြစ်ပြီးအဲ့ဒီအချိန်တုန်းကရှမ်းပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်က3000လောက်ရှိပါတယ်။မကြသေးခင်ကပဲမြန်မာစစ်တပ်ရဲ့တိုက်လေရင်တွေဟာရိုက်တန်လန်ဒုက္ခတဲ့စခန်းပေါ်မှာဝဲပြန်နေတာတွေ့ရပြီးတကယ်လို့လေကြောင်းတိုက်ခတ်မှုတွေလှုပ်လာရင်ပြည်စရာမျိုးမရှိတဲ့အတွက်ဒုက္ခတွေဆိုးရင်နေကြတယ်လို့ဒုက္ခတဲ့များဆိုင်ရာကော်မတီကပြောပါတယ်